မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ19ရက်တောက်ကြနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းနိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်စုရဲ့လုပ်ငန်းတွေရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့ဗန်နားရီ3ရက်ဥပဒေမူကြမ်းတစ်ချက်ဆက်လက်တော့မှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေဆဲဖြစ်တဲ့အကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကတောင်ရှိသူတွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူချင်းများပြီးတော့မှာပါ
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းတော်တွေထဲမှာတော့
ကျွန်တော်တို့ကပြီးတော့စစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်တော့ဥပဒေနဲ့အညီအလားတူမျိုးပြည်ထောင်စုကဆောင်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့သဘောထားကတော့ဒီပြည်ထောင်စုဟာဒီပြည်ပြတ်ကကန့်ကျွေးတယ်ဆိုတာကိုကျွန်တော်တို့ကသဘောပေါက်ပါတယ်
ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်တင်ပြသွားတာပါပြည်စုံကိုတရင်နဲ့ပြည်မှာနားဆင်ကြရပါမယ်ဒါပြင်ထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံကိုတွားဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်လူငယ်တွေဖမ်းဆီးခံရတဲ့အကြောင်းနဲ့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ပနားစီမံရေးနဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်ဆိုရဲလုပ်ငန်းတွေညသကောင်အချိန်ကစလို့ရပ်ဆိုင်ထားမဲ့အခြေအနေကိုရှောင်ရှားနိုင်မှုစ조사ရတဲ့အနေနဲ့အောက်လွတ်တော်ကအတည်ပြုလိုက်တဲ့ပနားရေးသုံးစည်းဥပဒေမူကြမ်းကိုထက်လွတ်တော်မှာဒီကနေ့ဆွေးနွေးချက်မှာဖြစ်ပါတယ်။ဥပဒေမူကြမ်းကိုအတည်မပြုနိုင်ခဲ့ရင်တော့လွတ်တော်ရင်းကလူနည်းစုဒီမိုကရက်တစ်ရဲ့တာဝန်သာဖြစ်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌပေါ်ရန်ကဒီကနေ့ထက်လွတ်တော်မှာမဆွေးနွေးခင်မှာပဲကြိုတင်အပြစ်ဖို့ခဲ့ပါတယ
်။ I ask the American people to understand this.The only people standing in the way of keeping the government open are Senate Democrats.
ဆိုရလုံငန်းလေးဆက်လက်လက်ပတ်နိုင်ရေးကိုအဟန့်တားလုံနေတာဟာဒီမိုကရက်တစ်သာဖြစ်ချပြီးအစိုးရရန်ရရတ်တမှုပဲဖြစ်ဖြစ်ဆက်လက်လက်ပတ်ဖို့ပဲဖြစ်ဖြစ်ထက်လွတ်တော်ကဒီမိုကရက်ကိုယ်စားရေးမှာသာလုံးဝတာဝန်ရှိတယ်ဆိုတော့ကိုအမေရိကန်လူထုအနေနဲ့နားလည်စေလို့ကြောင်းလွတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါ Republican ဘက်ကဆွဆွဲချက်တွေကိုတော့ဒီမိုကရက်တွေကပယ်ချခဲ့ကြပါတယ်ဒီမိုကရက်အလို့တော်အမတ်အဒန်စကစ်ကတော့စစ်ဆင်ညီနိုင်လို့မရနိုင်တဲ့ဖြစ်နေရတဲ့အဓိကပြဿနာဟာသဘောထားအမျိုးမျိုးပြောင်းလဲနေတဲ့သမ္မတတော်နဲ့ထွက်ညောင်းဖြစ်ကြောင်းနဲ့သမ္မတနဲ့ Republican Party တွင်ကအမကန်တွေချာဆက်သွယ်ညီနိုင်မှုလည်းမရှိဘူးလို့ပြောဆိုကြတာပါ။အဲဒီလိုမှတော့လွတ်တော်ကိုယ်စားလှယ်အနေနဲ့လုံနိုင်တဲ့နည်းလမ်းတစ်ခုကတော့တလစာယာယီ၃စီးတတ်မှတ်ပြဋ္ဌာန်းနိုင်အောင်ညီနိုင်မှုနဲ့နောက်တစ်နည်းကတော့ဗန်နားရေး၃စီးအတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့ပဲဖြစ်ပါတယ်။ယာယီ၃စီးတတ်မှတ်ဖို့မဲခွက်ရမှာ Republican အနေနဲ့လုံလောက်တဲ့မဲရဖို့အခက်အခဲရှိနေမိမယ်လေ။အတည်ပြုနိုင်ခဲ့မယ်ဆိုရင်တော့2018ဗန်နားနေ့အတွက်၃စီးကိုဆွေးနွေးညီနိုင်မှုတလအချိန်ထပ်ရမှာဖြစ်ပါတယ်။
American သူသမ္မတ Mike Pence ဟာရှေ့လေပိုင်းဒေသကိုဒီကနေ့ပဲခီးထွက်มาဖြစ်ပါတယ်။ Jerusalem ကို Israel နိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အသိအမှတ်ပြုဖို့ American သမ္မတ Donald Trump ကကြေညာခဲ့ရကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်ပထမဆုံးအကြိမ်ဖြစ် American အစိုးရရဲ့ထိပ်တန်းခေါင်းဆောင်တို့ဒေသရင်းကိုတွားရောက်มาခီးခြင်းလည်းဖြစ်ပါတယ်။သမ္မတ Trump ကတော့ Tel Aviv မြို့မှာရှိတဲ့ American တပ်ရုံးကိုပြောင်းရွှေ့ဖို့လည်းကြေညာထားတာပါ။သမ္မတ Trump ရဲ့ကြေညာခြင်းနဲ့နောက်ဆက်တွဲ Palestine တွေရဲ့ဆန္ဒပြပွဲတွေနဲ့ကမ္ဘာသဘောကကန့်ကွက်မှုတွေလည်းအကြီးအကျယ်ကြုံခဲ့ရပါတယ်။သူသမ္မတ Pence ရဲ့လက်ရက်ကြာခီးအစမှာတော့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတို့ကိုတွားရောက်ကြမှာဖြစ်ပြီးနောက်ဒီနောက်မှာတော့အစ္စရေးကိုခီးဆက်မှာပါဧဝံဂေလိခရစ်ယာန်ဘာသာဝင်သူသမရရဲ့ခီးစဉ်ဟာအစ္စရေးကိုသဘောကျကြတဲ့ဧဝံဂေလိခရစ်ယာန်တွေကတော့ကြိုက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခီးစဉ်အတွင်းပါလက်စတိုင်းကောင်းဆောင်တွင်တော့တွေ့ဆုံမှာမဟုတ်ပါဘူးသူသမရရဲ့ခီးစဉ်ကိုအစောပိုင်းမှာတော့ကဒီဇင်ဘာလတဲ့ခီးစဉ်ထားခဲ့ပေမဲ့ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တရားဝင်အသိအမှတ်ပြုကြောင်းသမရရဲ့ကြေညာချက်ကြောင့်ရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကအမေရိကန်တန်ယုံသည့်ဖွံ့ဖွဲကိုမတက်ရောက်ဖို့သမ္မတဒေါ်နယ်ထရန့်ကြေညာလိုက်ပြီးတရင်တစ်ပတ်အကြံမှာပဲတန်ယုံကိုတွားရောက်လည်ပတ်ဖို့မျှော်လင့်ထားတဲ့အကြောင်းငွေကြေးဝန်ကြီးရက်စတီလဆန်ကပြောဆိုလိုက်ပါတယ်။ရှေ့ရချာဥရောပခီးစဉ်အစဖြစ်ဝန်ကြီးတီလဆန်တနင်္ဂနွေနေ့မှာပဲလန်ဒန်ကိုတွားရောက်မှာပါ။ဒါပေမဲ့လည်းတန်ယုံတစ်ခုဖဲချိုးဖြတ်ဖွင့်လိုက်တာမျိုးလို့တရားဝင်အခမ်းအနားနဲ့ကျင်းပမှာမဟုတ်ကြောင်းလည်းငွေကြေးဝန်ကြီးဌာနပြောဝင်ရကပြောဆိုထားပါတယ်။လန်ဒန်မှာရရှိနေစဉ်အမေရိကန်နိုင်ငံကြေးဝန်ကြီးဟာဗြိတိန်နိုင်ငံခေါင်းဆောင်နေနဲ့တွေ့ဆုံပြီးနိုင်ငံစလုံးတွေကမ္ဘာတဝန်းကစိုးရိမ်စရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတ Trump ကတော့လန်ဒန်ကိုသွားမဲ့အစီအစဉ်ကိုဖြတ်လိုက်ကြောင်းပြီးခဲ့တဲ့တောက်ချက်နေ့ကပဲကြေညာခဲ့တာပါ။လန်ဒန်မှာအကောင်းဆုံးနေရာ အကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုတမန်ဟောင်းဘရက်ကူဘာမလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ခြောက်ရောက်ပြီးနေရာတစ်မှာဒေါ်လာ 1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့တန်ရုံတစ်ခုလည်းဖျက်ယွဖျက်ဖွင့်လှစ်မပေးခြင်းတဲ့ကြောင့်အစီအစဉ်ကိုဖျက်လိုက်ရတာဖြစ်ကြောင်းလည်းတမန်ထွန်းကပြောဆိုခဲ့တာဖြစ်ပါတယ်။တကယ်တော့တန်ရုံဟောင်းကိုရောင်းချဖို့တမန်ဟောင်းဦးဘာမမတိုင်ခင်မှာတမန်ဖြစ်တော်ဝင်ယူခဲ့တဲ့ George W. Bush လက်ထက်မှာဆုံးဖြတ်ခဲ့တာဖြစ်ပြီးလွန်ကျွေးရေးအတွက်စိုးရိမ်မှုတွေကြောင့်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာလို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။ဥရောပခီးစဉ်ဒီစိတ်တိုင်းဖြစ်ဝင်းကြီးတေလာဆန်ရှစ်သင်းပိုင်အင်ကာနေ့မှာပြည်ထောင်စုကိုတွားရောက်ပြီးအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ဒါရုလက်နက်အသုံးပြုသူတွေကိုအပြစ်ပေးခံရမှုကနေကိလို့နေတာတွေကိုနိုင်ငံတကာကလက်တွဲတက်ဖြစ်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒီနောက်မှာတော့ဆွစ်ဇာလန်နိုင်ငံကိုခရီးဆက်ပြီးဒါဗိုးစ်မြို့မှာဘော်ဒူးနယ်ခြားသာပြည်တွေမှာကျင်းပသွားမယ့်2018ကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲကိုလည်းဝင်းကြီးတေလာဆန်တက်ရောက်ဖို့စီစဉ်ထားပါတယ်
။အာဖရိကနိုင်ငံတွေကိုမစင်တွင်တဲ့ကနိုင်ငံတွေဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကခန်းတိုင်းပြောဆိုခဲ့တဲ့ဆိုတဲ့မချက်စကားအပေါ်ပြောဆိုဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကန်စာအမတ်တွေကကုလသမဂ္ဂဆိုင်ရာအမေရိကန်စာအမတ်နီကီဟေလီနဲ့တွေ့ဆုံခဲ့ကြပါတယ်။သမ္မတထရမ့်ပြောဆိုခဲ့တယ်လို့ဆိုတဲ့အဲ့ဒီမချက်စကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေအပေါ်နီကီဟေလီကဆင်ကောင်းဖြစ်ကြောင်းအမေရိကန်နိုင်ငံပေါင်း54နိုင်ငံတို့ရဲ့ကောင်းဆောင်လက်ဖြစ်အီကွေဒေါ်ရီယာဂီနီယာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသက်အမတ်လည်းဖြစ်တဲ့အနာတိုလီယိုတောင်အမ်ဘာကပြောပါတယ်။သမ္မတထရမ့်ရဲ့မချက်စကားဟာရင်ဆိုင်ပြီးတော့လူမျိုးချားကိုနှိမ်ချတဲ့တစိမ့်တွေကိုမနစ်သက်တဲ့စကားလားဖြစ်တယ်လို့အာဖရိကန်အုပ်စုကဖြေခဲ့တဲ့တပကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပြီးအဲ့ဒီမချက်စကားကိုပြန်ညှိသိမ်းဖို့နဲ့တောင်းပန်စကားပြောကြားဖို့တောင်းဆိုထားတာပါ။အီသီယိုးပီးယားနိုင်ငံမြို့တော်အဒီစ်အဘဘာမှာဇန်နဝါရီလ28နဲ့29ရက်နေ့မှာကျင်းပမယ့်အာဖရိကန်ကောင်းဆောင်များထိပ်သီးညီလာခံကိုသမ္မတထရမ့်အနေနဲ့သတင်းစကားပေးပို့ဖို့နီကီဟေလီနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့တန်တမန်အတော်များများကအကြံပြုတိုက်တွန်းခဲ့ကြတာပါ။နီကီဟေလီနဲ့ယင်းနေပွင့်လင်းစွာတွေ့ဆုံခဲ့တာဖြစ်တယ်လို့လည်းတောင်းအမ်ဘာကပြောပါတယ်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်တချို့ပြန်ပြီးကတ်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေလူဝင်ကြေးတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးရှစ်သတင်းပတ်အင်္ဂါနေ့ကဆက်လို့မြန်မာနိုင်ငံကပြန်လည်လက်ခံရေးနှစ်နိုင်ငံကြားဒီသတင်းပတ်ဆောင်ရွက်မှာပဲလက်မှတ်ရေးထိုးသဘောတူထားပြီးမှလည်းဆက်လက်ထွက်ပြေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပြည်ကနေရဲ့အတွင်းမှာပဲနေဆက်ကနေရိုဟင်ဂျာတရားရုံးထပ်မံရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်ဒေသခံအာဏာပိုင်တွေကိုကူကပြီးသတင်းတွေမှာဖော်ပြနေကြပါတယ်။ပြည်ကနေဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ကျွေးကင်းစကန်30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS စစ်ရောအုပ်စုကိုလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကျော်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးတနေ့ကို300နှုန်းနဲ့နှစ်နှစ်အတွင်းပြန်လည်လက်ခံဖို့လဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဒီသတင်းပတ်စောင်းမှာပဲလက်မှတ်ရေးထိုးသဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့လည်းနေရရင်ပြန်ရေးအစီအစဉ်ပေါ်ဒုက္ခသည်တွေကတနည်းအားဖြင့်စိုးရိမ်မှုတွေလည်းရှိနေကြတာပါ။ကုလသမဂ္ဂနဲ့လူ့ခွင့်ရေးဖွဲ့တွေကလည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ပေါ်စိုးရိမ်ကြောင်းသဘောထားတွေကိုပြောဆိုခဲ့ကြပါတယ်။မြန်မာဆွေးနွေးကတော့ဒုက္ခသည်တွေကမွတ်စင်နဲ့ဟိန္ဒူထောက်နေရာရောကိုပြန်လည်လက်ခံမဲ့ပထမတုတ်ထဲမှာထက်သွင်းဖို့လဲဘင်္ဂလားဒေ့ရှ်နိုင်ငံကိုအဆိုပြုထားတာပါ။ကုလသမဂ္ဂကတော့ဒုက္ခသည်တွေအနေနဲ့နေရပြန်ရမှာကိုယ်သဘောဆန္ဒတိုင်းဖြစ်ဖို့ဘေးကင်းလုံခြုံမှုရှိဖို့တိုက်တွန်းထားပါတယ်။နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဒုက္ခသည်တွေနေရပြန်တယ်လို့လုံခြုံစိတ်ချရတဲ့အခြေအနေတွေမရှိသေးသလိုပြဿနာရဲ့အရင်းအမြစ်ကိုလည်းအစိုးရကဖြေရှင်းတာမျိုးမရှိသေးကြောင်းပြောဆိုခဲ့တာပါ။ Amnesty International အဖွဲ့ကလည်းဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ဟာအချိန်မတန်သေးတဲ့လုပ်ရပ်တစ်ခုဖြစ်နေတယ်လို့သတိပေးပြောဆိုထားပါတယ်။
အေဂျင်စီတွေမှာအသုံးပြုတဲ့အငင်းပွားပွဲရာစောင့်ကြည့်ရေးအစီအစဉ်ကိုပြန်ပြီးတော့ခွင့်ပြုဖို့အတည်ပြုပေးလိုက်တဲ့အတွက်လွှတ်တော်အမတ်တွေကိုအမေရိကန်ထောက်လှမ်းရေးအရာရှိတွေကချီးကျူးလိုက်ပါတယ်။ဒီစောင့်ကြည့်ရေးအစီအစဉ်ဟာတာမန်နိုင်ငံသားတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့ဆိုပြီးပုဂ္ဂလိကကိုယ်ရေးကိုယ်တိုင်အခွင့်အရေးကာကွယ်ဖို့လှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်နေတဲ့အစီအစဉ်ဖြစ်ပါတယ်။ပြည်ပထောက်လှမ်းရေးစောင့်ကြည့်မှုဆိုင်ရာဥပဒေအခန်း902ကိုနောက်ထပ်6နှစ်ထပ်ပြီးတော့တည်တံ့တိုးဖို့ထောက်ခံမဲနဲ့ကောက်ကမဲနှစ်ချိုးတစ်ချိုးလောက်နဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။ဒီလိုထပ်ပြီးခွင့်ပြုဖို့အောက်လွှတ်တော်ကပြီးခဲ့တဲ့အပတ်ကလေးကအတည်ပြုထားပြီးဖြစ်တာကြ ောင်းလဲတောက်ကြနေမှာတမနာတော်နေထောင်ကဥပဒေအဖြစ်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ရပါတယ်။ဥပဒေပါအခန်း900နှစ်အရပြပအီလက်ထရောနစ်နဲ့ဒီဂျစ်တယ်ဆက်သွယ်မှုတွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကကြားဖြတ်နှောင်းထောင်ခွင့်ပြုထားပါတယ်။ပြပပြင်မှတ်ထားတဲ့နေရာကသတင်းအချက်အလက်တွေရဖို့ Facebook, Google နဲ့ Verizon အပါအဝင်ဆက်သွယ်မှုတွေကိုကြားဖြတ်ဆောင်ကြည့်ခွင့်ပြုထားတာဖြစ်ပါတယ်။ဒီအစီအစဉ်ဟာအမေရိကန်ပြည်တော်စုကိုအချမ်းပဲသမားတွေရန်ကကာကွယ်ဖို့အတွက်သတင်းအချက်အလက်တွေယူရမှာအထောက်အကူပြုရကြောင်းအရေးကြီးတယ်ဆိုပြီး American ထောက်လှမ်းရေးအရာရှိတွေတောက်လျှောက်ခုခံပြောဆိုနေတာဖြစ်ပါတယ်
။စင်မာပွေနိုင်ငံကအဓိကတိုက်ခိုက်ခေါင်းဆောင်တူဖြစ်တဲ့ Ryan Bennett နဲ့ဇနီးတွေတို့ဖြင့်နောက်ထပ်လူ3ဦးပါထိဆုံးခဲ့ရတဲ့ရဟင်ဖြစ်ချမှုကို American တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ American ပြည်တော်စုအနောက်တောင်ပိုင်း Colorado ပြည်နယ်နဲ့နေဆက်ချင်းတိဆက်နေတဲ့တောတောင်ထူထပ်တဲ့ New Mexico ပြည်နယ်မှာပုံနှိပ်ညာကရဟင်ဖြစ်ချခဲ့တာဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါရန်ပြစ်ချရမှာဒဏ်ရာရရှိပြီးလွတ်ပြောင်းလာသူတူကတော့အကူအညီတောင်းခံနိုင်ခဲ့ပါတယ်။ဇင်ဘာဝေတက်ကန်ကောင်းဆောင်ဘဲနနဲ့ဇနီးဖြစ်သူတို့နယူးမက္ကဆီကိုပြည်နယ်မှာရရှိနေတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။တက်60ရွေးဘဲနဟာစင်ရစားလူရန်စားတွေကိုအကူအညီပေးနေတဲ့တက်ချွတ်လူရှာသူတူဖြစ်သူလို့ဇင်ဘာဝေနိုင်ငံကိုလစ်ပေါင်းပြောဆောင်အုပ်ချုပ်ခဲ့တဲ့သမ္မတဟောင်းရောဘတ်မူကာဘီကိုအပြင်းထန်ဆန့်ကျင်နေသူလည်းဖြစ်ပါတယ်။သမ္မတမူကာဘီကတော့ပြည်ထောင်နေတဲ့မှာပဲနိုင်ငံရေးအရာဖိအားပေးခံခဲ့ရပြီးရာဇူးကဖယ်ရှားခံခဲ့ရတာပါ။အတိုက်ခံဒီမိုကရေစီပြောင်းလဲလို့ရှာမှု MTC ပါတီကတော့ပါတီရဲ့ဗန္ဒာရေးမှုတာဝန်ယူခဲ့ဘူးသူဘန်နက်ထာဇင်ဘာဝေနိုင်ငံမှာဒီမိုကရေစီပြောင်းလဲပြီဖြစ်အောင်ဆော့ဆော့တမန်စာရောက်ခဲ့သူတူဖြစ်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လူပြူဖြစ်ပေမဲ့လည်းဇင်ဘာဝေနိုင်ငံသားတွေတဲကသူတို့ဇင်ဘာဝေနိုင်ငံသားတွေကသူတို့အထက်ကလူတယောက်ဖြစ်ဒေသခံဘာသာစကားနဲ့ရင်းညွှန်းခေါ်ဆိုခံခဲ့ရတဲ့ဘန်နက်ဟာဆင်းရဲတဲ့ကလေးရထောင်ချီပြီးကြောက်တက်အောင်ကူညီနိုင်အောင်ကူညီခဲ့သူဖြစ်နေလေဇင်ဘာဝေနိုင်ငံမှာထင်ရှားသူတူဖြစ်ပါတယ်
။ကင်ဆာအမျိုးပေါင်း6ခုကိုတွေ့ရှိပြီးတော့ရှာဖွေဆန္ဒနိုင်ဖို့ကြိုးပမ်းနေတဲ့ American ပြည်ထောင်စု John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကတိုးတက်မှုတွေရှိလာပြီလို့ပြောဆိုလိုက်ပါတယ်။ဒီထဲမှာလက်ရှိဆန္ဒဖို့အခက်အခဲဆုံးလည်းဖြစ်တည်ဆုံးမှုအများဆုံးလည်းဖြစ်တဲ့ကင်ဆာအမျိုးအစားအချို့လည်းပါဝင်ပါတယ်။ကင်ဆာဝေဒနာခံစားနေရတဲ့လူနာပေါင်း1000ကျော်စီကသွေးနမူနာတွေယူပြီးတော့ဆန္ဒကြည့်ရမှာ90ရာခိုင်နှုန်းကိုအောင်မြင်စွာဆန္ဒတွေ့ရှိခဲ့ရတာပါ။ကင်ဆာရှိကြောင်းဆန္ဒသိရှိပြီးသားလူနာတွေကို John Hopkins တက္ကသိုလ်ကသိပ္ပံပညာရှင်တွေကပြန်ပြီးတော့လေ့လာဆန္ဒကြည့်တဲ့ကြည့်ခဲ့တာဖြစ်ပြီးတော့လူနာတွေခံစားနေရတဲ့ကင်ဆာဆဲတွေကိုမှန်ကန်စွာဆန္ဒတွေ့ရှိလိုက်တယ်လို့မနေ့ကြာတာပတင်းကထုတ်ပြန်တဲ့သိပ္ပံပညာစာဆောင်ထဲမှာဖော်ပြထားပါတယ်။တွေ့ထဲမှာပေါ်လိုမျိုးနေတဲ့သတိပြောင်းထားတဲ့မျိုးဗီဇတွေကင်ဆာနဲ့ဆက်စပ်နေတဲ့ပရိုတိန်းဓာတ်တွေကိုသိပ္ပံပညာရှင်တွေကရှာဖွေဆန္ဒကြတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်ရခိုင်ပြည်နယ်အစိုးရအဖွဲ့စီရင်တရားရေးဝန်ကြီးဌာနဝန်ကြီးဦးမင်းအောင်ကိုနိုင်ငံတော်သမ္မတအမိန့်နဲ့တာဝန်ကရစက်လိုက်ပြီးဖြစ်ပါတယ်ရခိုင်စီပင်ဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့မတင်တော့ကြောင်းလဲရခိုင်ပြည်နယ်လွှတ်တော်ရဲ့အရေးပေါ်လွှတ်တော်အစည်းအဝေးကပြည်နယ်လွှတ်တော်ကိုယ်စားလှယ်ထောက်ခံမဲ့အများစုနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်နောက်တက်လာမဲ့ဝန်ကြီးတစ်အနေနဲ့ပြည်နယ်လွှတ်တော်ရဲ့အတန်နဲ့ပြည်နယ်လွှတ်တော်ရဲ့သဘောထားကိုအလေးထားဖို့လိုအပ်တယ်လို့လဲရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကဆိုပါတယ်အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
ဟုတ်ပါတယ်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်263ပုံမှန်ခွဲ5ပုံမှန်ခွဲငယ်2ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်80နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်အစိုးရအဖွဲ့ဥပဒေပုံမှန်55ပါပြဋ္ဌာန်းချက်တွေအရရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်သားရဲဝန်ကြီးဌာနဝန်ကြီးဦးမြောင်ကိုနိုင်ငံတော်သမ္မတအမိန့်အရထုတ်ပေကြောင်းနိုင်ငံတော်သမ္မတရုံးကဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်အမိန့်အမှတ်ကိုမြင့်ဆောင်2018ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်စီပင်ဝန်ကြီးဦးမြောင်ကိုတာဝန်ကထမ်းဆောင်မှုမတင်တော့ဘူးဆိုတဲ့အဆိုကိုလည်းရခိုင်ပြည်နယ်လွှတ်တော်မှာအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်ကိုယ်စားလှယ်တွေကြားမဲခွဲဆုံးဖြတ်ရမှာလဲလွှတ်တော်ကိုယ်စားလှယ်အများစုထောက်ခံမဲရပြီးတော့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဝန်ကြီးဦးမြောင်အနေနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုတိုင်ပင်ဆွေးနွေးခြင်းတင်ပြခြင်းမရှိဘဲသူ့သဘောနဲ့သူလှုပ်ဆောင်ခဲ့တာတွေရှိခဲ့တဲ့အကြောင်းဒါကြောင့်မို့လို့အခုလိုမျိုးတာဝန်ကနေရက်စဲဖို့ပြည်နယ်လွှတ်တော်ဘက်ကအရေးဆိုခဲ့ကြရတာဖြစ်တဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီကတော့အချက်ကိုချမ်းနဲ့ကျွန်တော်တို့အဲသူ့ကိုဆက်ဆစ်ဖြစ်တယ်နဲ့အဲ့ဒီဖြစ်မှာဒီကပါလာတာကတော့အဲ့တော့ကျွန်တော်တို့စီမံကိန်းတွေကိုအကုန်ပြီးပေါ်တဲ့နေရာမှာတော့စီမံကိန်းကိုကျွန်တော်တို့လွှတ်တော်ကိုပြင်ပြရပါတယ်ခင်ဗျာ။ဥပမာပြည်စုံရှိတဲ့ဥပဒေပုံမှား250အရာတော့ကျွန်တော်တို့စီမံကိန်းစီမံချက်တွေအဲ့ဒါကျွန်တော်တို့ budget တွေအသုံးဖို့နေရာမှာကျွန်တော်တို့ပုံမှား250အရာကျွန်တော်တို့ပြည်နယ်လွှတ်တော်ရဲ့အတည်ပြုချက်ရပြီးမှအာလို့ရပါတယ်ခင်ဗျာ။ဟိုကနေပြီးတော့เนาะကျွန်တော်တို့ပြည်နယ်လွှတ်တော်ကိုဒီအပြစ်ပေးခြင်း လက်တော်ကိုတင်ခြင်းမရှိပဲကိစ္စနဲ့တက်တက်ပြီးတော့သူတို့တင်တော့ရုံးဆောင်ပြီးတော့ဖြစ်နေတယ်အဲ့ဒီအတွက်ကြောင့်ဥပဒေကိုကျော်လွန်ပြီးတော့လုပ်တဲ့အတွက်ကြောင့်ရခိုင်ပြည်နယ်လက်တော်ကအဓိကအဆင်ဆွဆွရှိတင်ရတာဖြစ်ပါတယ်ခင်ဗျအ
ဲ့တော့အခုဆိုလို့ရှိရင်ဆရာတို့ရဲ့ဒီအဆိုပြုချက်လည်းရှိတယ်ဒီသူ့ကိုတာဝန်ရရက်စဲဖို့အတွက်လည်းလုပ်ခဲ့တယ်ပေါ့နော်ဒါမဲ့ဆရာရခိုင်ပြည်နယ်အစိုးရတစ်ခုလုံးမှာရောဒီကိစ္စကတာဝန်ရှိရလို့မထင်ဘူးလားဆရာ
အဲ့အဓိကအဆင်ဒီတော့အဓိကစီပင်နဲ့ဆိုင်ရတဲ့အတွက်ကြောင့်ဒါဟာစီပင်တရားဝင်ကြီးအပေါ်မှာတိုင်းရိုက်အဲ့ဒါဒီတက်ဆိုင်နေတယ်เนาะကျွန်တော်တို့လွဲရင်တော့အဲ့ဒါသွားပွေးဖို့ရောကျွန်တော်တို့ကပြင်းနေအဲ့ဒါတုံးကြရမယ့်အချိန်တွေတော့ရှိတော့ရှိနေပါတယ်ခင်ဗျာเนา
ะအဓိကကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုနိုင်ငံတော်ကပေးရတဲ့တာဝန်ကိုခြေပြုံအောင်မထမ်းဆောင်ဘူးဆိုတဲ့အချက်အပါအဝင်စွပ်စွဲပြစ်တင်ချက်၉ချက်နဲ့ရခိုင်ပြည်နယ်လွှတ်တော်ကိုလွှတ်တော်ကိုယ်စားလှယ်၁၈ဦးကတိုင်ကြားခဲ့တာဖြစ်ပါတယ်ဒီစွပ်စွဲချက်ကိုရခိုင်ပြည်နယ်လွှတ်တော်မှကော်မတီဖွဲ့ပြီးတော့စုံစမ်းစစ်ဆေးခဲ့ကြပြီးတဲ့နောက်စုံစမ်းစစ်ဆေးတွေးရှိချက်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်မှာတော့အဲ့ဒီအစီရင်ခံစာပါတွေ့ရှိချက်တွေအကြာဝင်ကြီးဦးမြောင်ဟာတာဝန်ကနေထမ်းဆောင်မို့မတင်တော့ကြောင်းအရေးပေါ်အစည်းအဝေးခေါ်ယူပြီးလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်အခုလိုမျိုးပြည်အောင်စုအစိုးရအဖွဲ့ရဲ့နိုင်ငံတော်သမ္မတဘက်ကရခိုင်ပြည်နယ်လွှတ်တော်ရဲ့သဘောထားနဲ့အရေးပေါ်အစည်းအဝေးရဲ့ဆုံးဖြတ်ချက်အပေါ်အလေးထားပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးတဦးကိုယာရုကနေရက်စဲလိုက်တဲ့အပေါ်ကြိုဆိုကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်
ကျွန်တော်တို့ကဘာဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါကျင်းနေမှုရှိတယ်လို့ကျွန်တော်တို့ပြောမှာပဲပေါ့ဘာဖြစ်ဖြစ်ကျွန်တော်တို့ကဒီတော့စစ်စစ်ဖြစ်တင်လိုက်တဲ့အတွက်ကြောင့်တော့ဥပဒေနဲ့အညီအဲ့ဒါဒီနေ့ပြည်ထောင်စုဆိုကဆောင်ရွက်တဲ့ပုံမှာအဲ့ဒါကျွန်တော်တို့တပေါ်ထားကတော့နော်အဲ့ဒါဒီပြည်ထောင်စုဆိုဟာအဲ့ဒါဒီပြည်ပြက်ကကအဲ့ဒါခိုင်းနေတယ်ဆိုတော့ကျွန်တော်တို့ကတပေါ်ပေါက်ပါတယ်ခင်ဗျာ
တာဝန်ကနေရက်ဆဲလိုက်တဲ့စီပင်ဝင်ကြီးဦးမြောင်ရဲ့နေရာမှာအစ်စ်နောက်ထပ်ခန့်အပ်မဲ့ဝင်ကြီးအစ်စ်ယာရုကိုဆက်ခံမဲ့အစိုးရအဖွဲ့ဝင်ကြီးအနေနဲ့လည်းအထူးသဖြင့်ဒေသခံပြည်သူတွေရဲ့ဆန္ဒမဲ့အများစုနဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ကိုယူထားတဲ့လွှတ်တော်ရဲ့အတန်ကိုအလေးထားလိုက်နာဖို့လိုသလိုဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလည်းလေးစားလိုက်နာဖို့လိုတယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။ကျွန်တော်တို့ကတော့နော်အဲ့ဒါဘေးဝင်ကြီးပဲတက်တဲ့ပြည်သူအတွက်အခောက်ဆုံးဖြစ်ဖို့လိုရတဲ့အဲ့ဒါပြည်သူကတင်မြှောက်ထားတဲ့လွှတ်တော်ကိုလေးစားဖို့လိုပါတယ်နော်။အဲ့ဒါအဲ့ဒီလိုလေးလေးစားစားနဲ့လွှတ်တော်မှာတော့ကျွန်တော်တို့တင်ပြနိုင်တဲ့အခြေအနေတွေဥပဒေနဲ့အညီဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့ကဘေးဝင်ကြီးကိုဆိုကျွန်တော်လက်ခံပါပြီနော်။ဒီမှာအဲ့ဒါပြည်သူ့ဘုံအခြေခံဥပဒေမှာပါတဲ့နော်။ဥပဒေအရပေါ်တော်၎င်းကျွန်တော်တို့ပြည်နေအဲဆိုရရဲ့နော်သူတို့ရဲ့ဥပဒေရတော်၎င်းမှန်မှန်ကန်ကန်နဲ့ဆောင်ရွက်မယ်ဆိုရင်ဒီလိုပြဿနာမျိုးဖြစ်လာကြရတော့မရှိပါဘူးခင်ဗျာ
အကြမ်းဖက်တိုက်ခိုက်မှုတွေနယ်မြေတွင်းမတည်ငြိမ်မှုတွေနဲ့နှစ်ဖက်ဒေသခံအတိုင်းဝိုင်းနေကြတင်းမာမှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးလုံခြုံရေးစီးပွားရေးနိုင်ငံတကာနဲ့ဖက်ဆက်ဆောင်ရွက်တဲ့ရေရှည်စီမံကိန်းကြီးတွေအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အချိန်မှာရခိုင်ပြည်နယ်အတွက်ဆောင်ရွက်လုပ်ကိုင်မှုတွေမှာ NLD အစိုးရဘက်ကခန့်အပ်ထားတဲ့ရခိုင်ပြည်နယ်အစိုးရအနေနဲ့စိန်ခေါ်မှုအချက်အလက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆန္ဒမဲအများစုနဲ့လွှတ်တော်မှာအနိုင်ရထားတဲ့ရခိုင်မျိုးသားပါတီ ANP တို့ကြားထိတိုက်တွေ့ဆုံမှုတွေရှိလေရှိပါတယ်ဒီကြိမ်မှာတော့ပြည်အောင်စုအစိုးရဘက်ကပြည်နယ်လွှတ်တော်ရဲ့သဘောထားအတိုင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးတဦးကိုယာရုကနေထုတ်ပယ်ပြစ်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်တွေလိုင်းဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်ခရစ်စီယာရှင်အမေရိကပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်ဒီပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသနဲ့အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတော်အားဖြစ်လာနိုင်ပါသလဲ။ဘေကန်သားတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ။စနေညတိုင်းရိုင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA မြန်မာပိုင်းအစီအစဉ်ကတိုင်းရိုင်းလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုဆက်လက်ပြီးတော့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာမွတ်စလင်လူငယ်တွေဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ကျော်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့ရိုဟင်ဂျာမွတ်စလင်လူငယ်9ဦးကိုထိုင်းတောင်ပိုင်းမှာရှိတဲ့မိထားဘူရာတခုမှာမိထားရဲတွေဖမ်းဆီးခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ညနေပိုင်းမှာဖမ်းဆီးခံခဲ့တဲ့သူတို့တွေကိုရဲတွေကစစ်ဆေးနေဆဲဖြစ်ပြီးလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေရှိခဲ့တယ်ဆိုရင်တရားမဝင်ဝင်ရောက်မှုအပြင်လူကုန်ကူးမှုဥပဒေနဲ့ပါတရားစွဲမှာဖြစ်ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပို့ထားပါတယ်ရှင
်မြန်မာနိုင်ငံကနေအလို့အကန်ရှာဖွေဖို့အတွက်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာလူငယ်9ဦးဟာထိုင်းနိုင်ငံတောင်ပိုင်းကနေတဖြင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့အတွက်ကြိုးစားခဲ့ကြတာပါသူတို့တွေကိုနကွန်စီသာမရပထွတ်ဆုံးမိရထားဘူရာမှာဖမ်းဆီးမိခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းမှာရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်သူတို့ကမလေးရှားကိုခိုးဝင်ဖို့ပေါ့နော်အမှန်နဲ့ရထားနဲ့သွားတာရထားနဲ့သွားတဲ့အချိန်မှာအဲဒီကုနာထူးဆုံးရက်မှာအဲဒီမှာဖမ်းမိတာပေါ့ခုနှစ်ယောက်ကျင်းနေတယ်ဒါပေမဲ့ကြားမှမသိရဘူးကျားဘုံနေရာရိုဟင်ဂျာလို့ရေးထားတဲ့ဘယ်သူဘယ်ဝါကြားမာတယ်တော့မှမအဲ့ဒါသိချာမသိရအောင်ကလေးချုံပုံကနေပြီးတော့ဗျာအဲတောက်လျှောက်ဝစူရက်ပြီးအဲဒီထူးဆုံးနာရာဒီဝတ်ပြီးတဲ့ခါကျရင်ဟိုင်ရိုင်းကနာပြောတဲ့စကားကိုပြီးသွားတယ်အဲ့ဒီလမ်းကြောင်းကြီးကရှင်းနေတာအခုကတော့အဲ့ဒါကိုသူကလူမောင်ကိုနဲ့လူကုန်ကူကိုသူတို့စစ်ဆေးနေတယ်လို့မှရှိသေးတယ
်အမျိုးသမီး2ဦးနဲ့အမျိုးသား5ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမြန်မာနိုင်ငံတွေကိုဖျက်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတာဖြစ်တယ်ဆိုပြီးဝန်ခံခဲ့ကြပါတယ်ထိုင်းမလေးနယ်ဆက်ဟိုင်ရင်တီရထားနဲ့သွားဖို့ဘူရာမှာစောင့်နေကြတဲ့အချိန်မှာရဲတွေကဒီလူငယ်တွေကိုစစ်ဆေးခဲ့တာဖြစ်ပါတယ်။သူတို့တွေကိုလူကုန်ကူးသူတွေကခေါ်လာသလားဆိုတာကိုတော့စစ်ဆေးနေသေးပဲလို့ဆိုပါတယ်။အခုဖမ်းဆီးမိသူတွေဟာလူကုန်ကူးသူတွေနဲ့ဆက်ဆက်ပါဝင်နေတာတွေ့ရှိခဲ့မယ်ဆိုရင်တော့တရားမဝင်ဝင်ရောက်လာတာအပြင်လူကုန်ကူးမှုဥပဒေနဲ့လည်းတရားစွဲဆိုသွားမှာဖြစ်ပြီးထောင်ဒဏ်မှာကြာခံနိုင်ရကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။2015ခုနှစ်တုန်းကတော့ထိုင်းမလေးနယ်စပ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရှေ့ပြောင်းလာသူတွေလို့ယူဆရသူရုပ်အလောင်းပေါင်း100ကျော်တွေ့ရှိခဲ့မှုနဲ့ပတ်သက်လို့ဆွတ်ဆွဲခံရတဲ့တရားခံပေါင်း103ဦးတည်းကလူပေါင်း62ဦးကိုတော့လူကုန်ကူးမှုလူသေဆုံးမှုတွေနဲ့ထောင်ဒဏ်28နှစ်ကနေ64နှစ်ထိထိုင်းတရားရုံးချုပ်ကပြစ်ဒဏ်ချမှတ်လိုက်ပါတယ်ဒီနောက်မှာတော့ထိုင်းမလေးနယ်စပ်လမ်းကနေလူကုန်ကူးမှုတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်လိုက်တဲ့အတွက်လူကုန်ကူးမှုတွေကညှော့နေသွားခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့အဲ့ဒီလမ်းတွေမှာစစ်ဆေးမှုတွေလည်းညှော့နေသွားခဲ့ပါတယ်အခုအခါမှာတော့လူကုန်ကူးသူတွေကထိုင်းမလေးရှားနယ်စပ်လမ်းတွေကိုပြန်အသုံးပြုပြီးလူကုန်ကူးမှုတွေပြန်လုပ်လာတာမျိုးတွေရှိလာတယ်လို့လည်းလူကုန်ကူးမှုတိုက်ဖြတ်ရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ဇန်နဝါရီ20ရက်နေ့ဆိုရင်အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာတာတနေ့ပြန်มาဖြစ်ပါတယ်ဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းပထမနှစ်ဟာအမေရိကန်နိုင်ငံရဲ့သမိုင်းမှာတခြားသမ္မတတွေလိုမဟုတ်ပဲဖျော်ဖြေဖြစ်ခဲ့ပြီးအခု2018ခုနှစ်ဟာလည်းအတော်များများအဲ့ဒီအတိုင်းဖြစ်နိုင်ဖို့ရှိနေပါတယ် VOA သတင်းတောက် James Manlow သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြมาဖြစ်ပါတယ်ရှင
်အမေရိကန်ရဲ့45ရောက်မြောက်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတဖြစ်ဖြစ်ချင်းမှာကိုပဲအခုလိုရဲရဲရင်ကြွေးကြော်ခဲ့တာ
ပါ From this day forwardIt's going to be only America.
ဒီနေ့ဆက်ပြီးအမေရိကန်ကိုပဲဦးစားပေးတဲ့အမေရိကန်သားပထမဆိုတဲ့မူနဲ့လှုပ်သွားမှာဖြစ်ပါတယ်
။သမ္မတဖြစ်လာပြီးရဲ့နောက်အရင်သမ္မတဟောင်းအိုဘားမားလက်ထက်ကရှိခဲ့တဲ့စီးမျက်နှာကိုအလင်းမြန်ဖျက်သိမ်းပြီးတရားရုံးချုပ်တရားသူကြီးတူကိုလည်းခန့်အပ်ခဲ့ပါတယ်။သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့သမ္မတဖြစ်ပြီး17လအကြာပြီးခဲ့တဲ့ဇန်နဝါရီမှာရခဲ့တဲ့အခွန်လျှော့ချမှုဥပဒေကြမ်းကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ
်။ This is the bill right here.And we're very proud of it. It's a, it's going to be a tremendous...
ဒီဥပဒေကြောင့်ဥပဒေအခြေတည်ပြုခဲ့တဲ့အတွက်ကျွန်တော်တို့အရန်ကိုဂုဏ်ယူပါတယ်။ဒါကအမေရိကန်ပြည်သူတွေအတွက်အလွန်ကောင်းပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံစီးပွားရေးအတွက်လည်းကောင်းပါတယ
်။အခုဥပဒေကြောင့်တည်ပြုနိုင်ခဲ့ခြင်းက Republican တွေကိုအခုနှစ်ချင်းပါမဲ့လွတ်တော်ရွေးကောက်ပွဲတွေမှာအထောက်အကူဖြစ်စေနိုင်တယ်လို့နိုင်ငံရေးအကဲအကတ် John Fortier ကပြောပါတယ်
။ Republicans did get a tax bill passed, a significant tax bill in December. That was a major accomplishment for them, so that is something that has put them on...
Republican တွေကအရေးကြီးတဲ့အခွန်ဥပဒေကိုပြီးခဲ့တဲ့ဒီဇင်ဘာလကအတည်ပြုနိုင်ခဲ့ပါတယ်။ဒါဟာ Republican တွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်ပြီးဒီဟာကသူတို့ကိုအထောက်အကူဖြစ်စေခဲ့ပါတယ်
။ဒါပေမဲ့ဒီချိန်လေးမှာပဲသမ္မတ Trump ဟာပထမနှစ်အတွင်းမှာအောင်မြင်မှုတွေမရခဲ့တာကြီးလည်းအများပြားရှိခဲ့ပါတယ်။ Obama ရဲ့ကျမ်းမာရေးစောင့်ရှောက်မှုအစီအစဉ်ဖျက်သိမ်းမှုကြိုးပမ်းမှုမအောင်မြင်ခဲ့တာတခါတခါ Twitter လူမှုကွန်ရက်ပေါ်ကနေဒေါသတွေကြီးပြောဆိုတာ Haiti နဲ့ Africa နိုင်ငံတွေအပေါ်မှာအရင်အတည်ပြုပြောဆိုတာအပါအဝင်တခါတရံလူကြီးညိုပြက်အောင်ပြောဆိုတာကြီးလည်းပါဝင်ခဲ့ပါတယ်။အဲ့ဒီအခြေအနေကြောင့်အထက်လက်တော်မတ်ကိုရီဘုတ်ကာပါဝင် Democrat တွေကသူ့အပေါ်မှာ doza thwet khe ja ba de.
Those words just don't dissipate like mist in the air, they fester. They become poison, they give license.
Dilo byo de saka rei ga le de ma ngwe pyan mi pyaot twa ma mho ba u. A ra rei ga ache nei go pu so la sei pi lo a sei taw phit sei de lo. Tinaru naingan ne ma amon tia rei ti yu tan tabo tha rei go khwin pyu lai de lo phit sei ba de.
စီပွားရေးရအားကောင်းနေပေမဲ့လည်းသမ္မတထရမ့်ရဲ့အငင်းပွားစရာကောင်းပြီးအစွန်တစ်ဖက်ရောက်တဲ့ခေါင်းဆောင်မှုပုံစံကအထူးပေါ်သူတို့ထောက်ခံမှုကိုကြာဆင်းစေတယ်လို့ Brookings Institution ကနိုင်ငံရေးအကဲခတ် John Hudak ကပြောပါတယ
် I think people are judging him on a variety of other factors other than the economy and that explains his lower approval rating
လူတွေကသူ့ကိုစီပွားရေးအပြင်တခြားအချက်တွေအများပြားပေါ်မှာမူတည်ပြီးဆုံးဖြတ်ချတာလို့ကျွန်တော်ထင်ပါတယ်ဒါကသူ့ပေါ်လူတို့ထောက်ခံမှုကြာဆင်းစေတယ်ဆိုတာကိုပြနေပါတယ်
သမ္မတထရမ့်ပေါ်လူလူထောက်ခံမှုတမိုင်းစံချိန်တင်လောက်အောင်ကြာဆင်းတဲ့အချက်ကလာမယ့်နိုဘာလွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ရဲ့အနိုင်ရစေဖို့အတွက်ထောက်ကူဖြစ်လာနိုင်စေတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Larry Sabato က Skype ကနေတဆင့်ပြောထားပါတယ
်။ When there's a wave, the water does not distinguish between those who've identified with an unpopular president.
နိုင်ငံရေးလက်ရက်တွေထန်လာတဲ့အချိန်မှာလူလူထောက်ခံမှုကြာဆင်းနေတဲ့သမ္မတနဲ့သဘောထားတူတဲ့သူတွေသဘောထားမတူတဲ့သူတွေဆိုပြီးခွဲနေမှလည်းမဟုတ်ပါဘူး
2018ခုနှစ်အတွင်းစီးပွားရေးအားကောင်းလာခဲ့ရင်သူ့ပေါ်လူလူထောက်ခံမှုတွေမြင့်တက်လာမယ်လို့သမ္မတထရမ့်ကတော့မျှော်လင့်နေပါတယ်ဒါပေမဲ့လာမယ့်နိုဘယ်ရွေးကောက်ပွဲရှုံးနိုင်တဲ့အလားအလာနဲ့ရုရှားစုံစမ်းစစ်ဆေးမှုတွေတော်တော်နဲ့အဆုံးသတ်ဖို့မရှိတဲ့အခြေအနေတွေကသမ္မတထရမ့်အတွက်အခုလာမယ့်ဒုတိယနှစ်ဟာသူ့ရဲ့သမ္မတတက်တံပထမနှစ်ထက်ပိုပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA ရဲ့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 77 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်နောက်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 kHz 15963လိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803နဲ့လိုင်းလာမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်
အနိုင်စီမံရေးနဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေညသကောင်အချိန်ကဆက်လို့ရပ်ဆိုင်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုကြိုးစားနေတဲ့အနေနဲ့အောက်လွှတ်တော်ကအတည်ပြုထားတဲ့ဗနာယီ30ဥပဒေမူကြမ်းကိုထက်လွှတ်တော်မှာဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။တစ်လုံးမှာတော့လွှတ်တော်90အနေနဲ့လုံနိုင်တဲ့နည်းလမ်းတစ်ခုကတော့တလစာယာယီ30သတ်မှတ်ပြဋ္ဌာန်းအောင်ညှိနှိုင်းမှုနဲ့နောက်တစ်နည်းကတော့ဗနာယီ30အတွက်သဘောတူညီမှုမရမချင်းအစိုးရရဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားဖို့ပဲဖြစ်ပါတယ်။အမေရိကန်သမ္မတဒုသမ္မတမိုက်ပန်စာအရှေ့လက်ပိုင်းဒေသကိုဒီကနေ့ပဲခရီးထွက်မှာဖြစ်ပါတယ်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ရတာကဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအခြေဖြစ်အမေရိကန်ဆွေရဲ့ထိတ်တန့်ခေါင်းဆောင်သူဒေသရင်းကိုတွားရောက်မှာလည်းဖြစ်ပါတယ်ဒုသမ္မတပန်စစ်လေးရက်ကြာခရီးစဉ်ဆက်မှာတော့အီဂျစ်နဲ့ဂျော်ဒန်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးဒီနောက်မှာတော့အစ္စရေးကိုခရီးဆက်မှာလည်းဖြစ်ပါတယ်ခရီးစဉ်တွင်ပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့တွေ့ဆုံမှုမရှိပါဘူးအာဖရိကနိုင်ငံတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကရင်းရင်းဆိုင်ဆိုင်ခိုင်နိုင်ပြောဆိုခဲ့တယ်ဆိုတဲ့မှတ်ချက်စကားနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂဆိုင်ရာအာဖရိကနိုင်ငံကတတ်မှန်တွေကနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတနီကီဟယ်လီတို့တွေ့ဆုံခဲ့ကြပါတယ်သမ္မတထရန့်ကပြောဆိုခဲ့တယ်လို့ဆိုတဲ့မှတ်ချက်ပေးစကားကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့စိန်ကောင်းဖြစ်ရကြောင်းတန်မကင်းဟယ်လီကပြောဆိုခဲ့ကြောင်းလည်းကိုကပြောဆိုနေကြတာပါတချို့ပြန်ပြီးကတ်တွေဖြစ်ပေါ်ခဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေစေဖြစ်ကြောင်းအင်ဒိယန်ဘင်္ဂလားဒေ့ရှ်နိုင်ငံကတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုစစ်ဆင်ပြီးရှေ့သတင်းဘက်ကဆက်လို့ပြန်လည်လက်ခံရေးနိုင်ငံခြားလက်မှတ်ရေးထိုးသဘောတူကြပေမဲ့ဆက်လက်ထွက်ပြေးနေတယ်ဆိုတဲ့သတင်းတွေလည်းဖတ်ပေါ်နေတာပါ
တရင်တင်ချက်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Bainan ဖြစ်ပါတယ်ကျွန်မရှားဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိ line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington.